မကြာခင်မိနစ်ပိုင်းမှာဝါရှင်တန် DC မြို့နားက Virginia ပြည်နယ် Dallas နိုင်ငံတကာလေဆိပ်ကိုဆိုက်ရောက်လာတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့သက်ဆိုင်တဲ့သတင်းလွှာကိုအရင်တင်ဆက်ပေးပါစေ။ဒေါက်ဆန်းစုကြည်ရဲ့အခုအမေရိကန်ပြည်ထောင်စုခီးစဉ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအတွက်သာမကနိုင်ငံတစ်ခုလုံးအတွက်နိုင်ငံရေးအရာအကျိုးရှိတဲ့ခီးစဉ်တရားဖြစ်ပြီးတော့ရှေ့လျှောက်ပြီးတော့မြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ဆက်ဆံရေးမှာအခြေအနေခေါင်းတွေမြင်တွေ့ရဖို့မျှော်လင့်နိုင်လိမ့်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့နာယကပုဂ္ဂိုလ်ကြီးတဦးဖြစ်တဲ့ဦးတင်ဦးကပြောဆိုလိုက်ပါတယ်။အပြည့်စုံကတော့ဦးတင်ဦးကိုဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့ပါ။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုဒီဝါရှင်တန်မြို့တော်အနီးကဒဲလက်စ်နိုင်ငံကလေဆိပ်ကိုမကြာခင်အချိန်တိုင်းအတွင်းမှာရောက်လာတော့မှာပါမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ဒဲရက်မစ်ချဲလည်းဒီဒေါက်ဆန်းစုကြည်နဲ့အတူဒီကနေ့အမေရိကန်ပြည်ထောင်စုကိုရောက်လာမှာဖြစ်ပါတယ်သတင်းနှစ်ပတ်ကြာကြာကြာမဲ့သူ့ရဲ့ခီးစဉ်အတွင်းမှာဒေါက်ဆန်းစုကြည်ဟာအမေရိကန်ဆိုရတာဝန်ရှိသူတွေနောက်လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့အမေရိကန်ပြည်ထောင်စုကပေးအပ်တဲ့ဂုဏ်သုဆောင်ပွဲတွေကိုလက်ခံရယူမှာဖြစ်ပါတယ်အမေရိကန်မှာရောက်နေကြတဲ့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့ဒေါက်ဆန်းစုကြည်စီစဉ်ထားပါတယ်။မြန်မာဒီမိုကရေစီရေးအတွက်အားပေးကူညီခဲ့တဲ့နိုင်ငံတွေတဲကတခုဖြစ်တဲ့ဒီအမေရိကန်ပြည်ထောင်စုကိုဒေါက်ဆန်းစုကြည်ကိုယ်တိုင်ကုလိုလာရောက်ပြီးတော့ကျေးဇူးတင်စကားပြောနိုင်တော့မှာဖြစ်တယ်လို့ဒီခီးစင်ဟာ NLD ပါတီအတွက်သာမကဒီအစိုးရနဲ့တိုက်ပီတခုလုံးအတွက်နိုင်ငံရေးအရာအကျိုးရှိတဲ့ခီးစင်တရဖြစ်တယ်လို့ NLD ပါတီရဲ့နိုင်ငံအဖွဲ့ဝင်ဦးတင်ဦးကပြောပါတယ
်။အခုကဒီပြောတာကတော့ဟိုနိုင်ငံပေါ်ဒီက significance ရှိတာပေါ့ဗျာ။အဲ့ဒါဆိုတော့ဒီနိုင်ငံတော်ရဲ့ဘက်ကကဘာမှာဖြစ်နေတဲ့အဲကျွန်တော်တို့လူလာရေးဒီမိုကရေစီလူ့ခွင့်ပြည်ညာစတဲ့ပြပေါ့အဲ့ဒီမှာမှမှအဓိကလုံနိုင်စွာရှိတဲ့ပြည်သူတရားလုံးမျိုးနိုင်ငံတကာကဒီမိုကရေစီအားဖြင့်ထောက်ခံနေခေါင်းဆောင်ဆိုတော့ဟာဒီတော့တဲ့အတွက်ကတော့နိုင်ငံရေးကြတော့အကျိုးများများကြတာပေါ့နော်အခုကတည်းကတော့ကျွန်တော်တို့ပါတီတခုရဲ့တဲ့ကမလဲဟိုပြည်သူလူ့တရားလုံးတိုင်းမြတ်တရားလုံးအားလုံးပြပေါ့ဟိုစစ်တပ်ကလည်းအပေါ်အဝင်ပေါ့ဗျာအခုရှိတဲ့အစိုးရကဝန်တက်လို့ပုံကိုယ်ရုံပေါ်မှာပေါ်ပြလာနိုင်ငံရဲ့ဂုဏ်သိက္ခာအနေနဲ့တော့ဒါကြီးလာတာပေါ့နော်ကြီးလာတာအဲ့တော့သူကအခုကျေးဇူးကြီးတဲ့ပုံတွေကဒီလို့ပြီးတော့သွားပြီးတော့ဒီမှာဒါကျေးဇူးတင်စကားပြောတယ်နောက်တော့ကျေးဇူးတော်ရဲ့မြန်မာတွေကိုလည်းသွားပြီးတော့ပြည့်တယ်ပြည့်တယ်ဆိုတော့ကနိုင်ငံရေးတခြားမှုကတော့နိုင်ငံရေးမှုကတော့ပြည့်ရဲ့ပြည့်တယ်လားပေါ့
ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့မရှိမနှောင်းဆိုသလိုပဲဒီမြန်မာသမ္မတဦးသိန်းစိန်ဟာလည်းနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အထွေထွေညီလာခံကိုတက်ရောက်ဖို့ဒီအမေရိကန်ပြည်ထောင်စုကိုဒီအပိုင်းအတွင်းမှာပဲရောက်လာဖို့ရှိပါတယ်။အခုလိုမျိုးဒီမြန်မာနိုင်ငံကခေါင်းဆောင်တို့ဦးရဲ့အမေရိကန်ခီးစဉ်အတွင်းမှာဒီမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အမေရိကန်ဆိုရရဲ့အရေးယူတန်ခတ်မှုတွေကိုထပ်ပြီးတော့ short ပေါ်တာတွေလောက်ကောင်းလောက်လာနိုင်တယ်လို့အကဲကဲတချို့ကသုံးသပ်ပြောဆိုနေကြတာတွေလည်းရှိပါတယ်။ဒီဥတည်ဦးကတော့ဒီချက်ချင်းမြန်မြန်ဆန်ဆန်ကြီးမဖြစ်နိုင်ပေမဲ့လို့အပြောင်းလဲတွေကတော့တဖြည်းဖြည်းချင်းဖြစ်လာနိုင်တယ်လို့ပြောပါတယ
်ဒီလိုပြောရမယ်ဗျအခုကတော့ economic thinking ကတော့ဟိုတနည်းကျွန်တော်တို့ဒါ short ပြည့်ရတဲ့သဘောလေဟိုတော့ဒီလို few hours တနည်း short ပြည့်ဆိုရင်တော့နောက်ထပ်ဆက်လက်လက်ဆက်လက်ကြတာရှိတဲ့ပုံမှာအခုလိုထူးထူးခြားခြားလေးတွေနည်းနည်းတိုးတိုးပြတ်ပြတ်ဖြစ်လာရင်တော့တစ်ခုတစ်ခုတော့ဒီလိုပဲ short သွားကြအကျဉ်းရှိတယ်ဒီလိုသဘောတော့မှန်းလို့ရတာပေါ့ဟိုတခါတည်းဝုန်းနေတိုင်းနဲ့ပြောနေတဲ့အကုန်လုံးဘာမှဒီလိုတော့လည်းအဲ့ကျွန်တော်တို့အဲပြောဆိုရအောင်မထင်သေးဘူးထင်တယ်ခင်ဗျာဒီအမေရိကန်လားဒီတယ်မင်းကကွန်ဂရက်စ်ကြီးကြီးတာဟုတ်ရဲ့ကွန်ဂရက်စ်ဆိုတာကပြည်သူ့ရဲ့စံတာသဘောထားနဲ့မဆိုင်အောင်အများကြီးပါပြတာဟုတ်ဟိုဒါတွေကလည်းပဲသမာဓိပြောင်းပြလို့နေတဲ့အာဏာနဲ့တော့ဘူးဒီသမာဓိကနေပြီးတော့တစ်ဆင့်သမာဓိကိုကနေပြီးတော့ကွန်ဂရက်စ်ကလုပ်ကြတဲ့ဟာလေးရှိတယ်ဆိုတော့ကွန်ဂရက်စ်ကရှိတဲ့ဘောတဘောဝါလေးလည်းလိုသေးတာဟုတ်ရဲ့အဲ့တော့တော့ဒီလိုလိုတော့ရတဲ့ကြည့်ရလို့ဆိုတော့ပြင်တော့အချိန်ကြောင်းကြီးကတော့အင်းနဲ့အင်ပေါ်ပြီးတော့ထိတဲ့ကောက်မလာတယ်လို့ဒီလိုတော့ပြောလို့ရပါခင်ဗျာ
မြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌနူဝဲညင်ညင်ရေးဆုရှင်ဒေါက်ဆန်းစုကြည်ဟာအမေရိကန်ကွန်ဂရက်စ်လွှတ်တော်ကနေပြီးတော့ဒီအရက်သားတွေကိုပေးအပ်တဲ့အမြင့်ဆုံးသောဂုဏ်သုဆောင်ရွှေတိရစ္ဆာန်အပါအဝင်အေရှာဆိုဆိုက်တီဖွဲ့ကချီးမြှင့်မဲ့ဂုဏ်သုဆောင်စုနောက်အတ္တလန္တစ်ကောင်ဆယ်ရဲ့ကမ္ဘာနိုင်ငံသားစုတွေကိုဒီခီးစဉ်အတွင်းမှာလက်ခံရယူသွားမှာဖြစ်ပါတယ်။ဒါ့အပြင်ရေးဟာဗတ်နဲ့ကန်တကီပြည်နယ်လူးစ်ဖေးတက်တူတွေကိုလည်းတွားရောက်စကားပြောဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်ရဲ့အခုတကြိမ်အမေရိကန်ခီးစဉ်ဟာဒီမြန်မာနိုင်ငံမှာရှစ်လေးလုံးရေးတော်ပုံကြီးဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဒီမိုကရေစီရဲ့ကြိုးပမ်းမှုတွေကြောင့်ဆယ်စုနှစ်တခုကျော်ကြာလောက်နေအကျေချုပ်မှဒီကြခံရခဲ့ပြီးတဲ့နောက်ပိုင်းမှာဒေါက်ဆန်းစုကြည်ဒီပရမဆုံးအခြေအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်ရှင်။